တော်ရရှိများခင်ဗျာရခိုင်တိုင်းသားဒေသတွင်လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတွေကိုလေ့လာကြည့်တဲ့အခါအခြားတိုင်းသားဒေသတွေမှာလိုပဲစစ်တပ်ရဲ့အနိုင်ကျင့်မှုတွေကအကြီးကပါပဲလို့ဒေသခံတွေကဆိုကြပါတယ်အမည်မဖော်လိုတဲ့လူအခွင့်အရေးလှုပ်ရှားသူစစ်တွေမြို့ခံတူပြောလာတာက
ကျွန်တော်တို့ဒီမှာအရင်တော့ဆိုလို့ရှိရင်တရင်2ရင်3ရင်လောက်ပဲရှိတယ်ဗျာ။တော့ဒီ68မတိုင်ခင်ပေါ့နော်။ဒီဘက်နောက်ပိုင်းမှာကျတော့တရင်40ကျော်50နီးပါးလောက်ဖြစ်လာတော့အဲ့တရင်တွေရောက်တဲ့နေရာတိုင်းမှာတော့လူခွင့်ရေးချိုးပေါမှုတွေအနိုင်ကျင့်ခံရမှုတွေနေရာအသိမ်းခံရမှုတွေအဲ့ဒါတွေကတော့မျိုးနယ်တိုင်းမှာရှိတာပဲ။ရခိုင်ပြည်နယ်မျိုးနယ်တိုင်းမှာတော့ရှိနေတယ်။ဟုတ်လား။အဲ့ဒါတွေကိုလယ်သမားတွေဘာရောချင်းမှလည်းမရဘူး။ဥပမာမြောက်ဦးတို့ကြောက်တော်တို့မှာဗျာတရင်အတွက်နေရာတွေသိမ်းတယ်ရခိုင်ပြည်အသိမိုးများတဲ့အချိန်ဆိုတော့အဲ့တက်နေရာခြားထားတဲ့နေရာတွေကရေနစ်ကုန်တယ်ဗျာရေနစ်ကုန်တော့နေရာအသစ်ပြန်ရှာရတယ်နေရာအသစ်ပြန်ရှာတော့နေရာအသစ်အတွက်မြေတွေပြန်သိမ်းရတာပေါ့နော်ဒါမှမဟုတ်မြေအရင်အသုံးမချတော့တဲ့နေရာတွေကိုလည်းသူကပြန်ပြီးမပေးဘူးဗျာအဲ့စစ်တပ်ကပဲပြန်ပြီးတော့ငှားပြီးတော့လုံလုံနေရတဲ့အခြေအနေတွေအများကြီးရှိတယ်အခုဆိုလို့ရင်မြေသားလမ်းဖောက်တော့လဲတခါအဲ့မြေတွေအသိမ်းခံရသူတို့ကစစ်တွေကနေမင်းဘူးတွေဖောက်တယ်ဗျအခုထိတော့လယ်ယာမြေတွေပေါ့ရာမြေတွေတောင်မြေတွေအမျိုးမျိုးပေါ့ဗျာကျွန်တော်တို့ရခိုင်တွေလုံစားနေတဲ့နေရာတွေပေါ့နော်ရခိုင်တွေမကပါဘူးဗျာဒီမှာရှိတဲ့ဒီဒေသခံတွေလုံစားနေတဲ့နေရာတွေကအများကြီးဒီမိသားလမ်းဖောက်တာတို့ဘာလို့မပါသွားတာပေါ့နော
်တင်္ဂလာမြန်မာနေဆက်အခြေဆိုင်ရခိုင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌဒေါ်စောမြရာဇာလင်းကတော့သူမြင်ထားတဲ့ရခိုင်ဒေသတွင်လူအခွင့်အရေးချိုးဖောက်ခံရမှုနဲ့ပတ်သက်ပြီး
ဒီရောက်ပွဲမတိုင်ခင်ကာလအတွင်းမှာဆိုလို့ရှိရင်ဆရာတော်ဥပညာဆရာကိုမတရားဖမ်းဆီးထောင်ချတဲ့ကိစ္စဒီလိုရှိရင်ဆရာတော်ကျောင်းမှာစတင်နေကြတဲ့မိဘနဲ့ကလေးတွေကိုလည်းပဲရခိုင်ကျားနေပြီးတော့နေရာရဝေးတွေကိုခေါ်ပြီးတော့ဒီနေရာတွေကိုရှစ်ပြောင်းနေဆိုတာအတိအကျဘယ်သူမှမသိနိုင်အောင်လုပ်လိုက်တာဟာဆိုလို့ရှိရင်ကျမတို့ရခိုင်ပြည်အတွင်းမှာလူခွင့်ရေးကိုချိုးဖောက်တယ်ဆိုတာကိုထင်ထင်ရှားရှားပြသနေတာဖြစ်တယ်
AASYC လို့ခေါ်တဲ့ရခိုင်ပြည်လုံးဆိုင်ရာကျောင်းသားနဲ့လူငယ်များအစည်းအရုံးအထွေထွေအတွင်းမူကိုအောင်မင်းဦးကတော့စီအစိုးရရဲ့စီမံကိန်းတွေဟာလူအခွင့်အရေးချိုးဖောက်မှုကိုဖြစ်ပေါ်စေတယ်လို့ထောက်ပြပါတယ်
။ကျွန်တော်တို့ခိုင်ပြည်မှာကျတော့အဓိကဒီကျွန်တော်တို့ဒီနားဖောက်ခွာတဲ့ဟိုခွင့်ပေါ်တဲ့စီမံကိန်းတွေပေါ့နော်။ဟောအဲ့ဒါတွေကပါလဲဆိုတော့ရင်းနှီးတဲ့တဘာတင်းကြီးထောက်တာတွေရှိတယ်။နောက်ပြီးတော့ရေကာတာဆောက်တာတွေရှိတယ်။နောက်ကျွန်တော်တို့ဒီကလတန်မီစီမံကိန်းပေါ့နော်။အဲ့လိုဟာမျိုးတွေစီမံကိန်းတွေရှိတော့သူတို့ကစစ်တပ်ကိုဟိုအထင်အဓမ္မပြုရှာတယ်စစ်တပ်တို့ရှာတယ်ဆိုတော့စစ်တပ်တွေအတွက်သူတို့လေမြေတွေတင်တာတွေရှိတယ်။သူတို့ဆုံချုံတဲ့လေမြေတွေကဟိုဘူးစင်ဘုံဆက်အနေနဲ့ပေါ့နော်သူတို့ထင်းထင်းလာတဲ့ဟာသူတို့ကြီးလုတ်ကဲစားတော့တဲ့ဟာအခုလက်ထက်မှာကြတော့သူတို့ကအကုန်လုံးတင်ကြတယ်ဆိုတော့သူတို့ကြီးမိသားစုမှာကအရင်ကလိုမျိုးစားဝဲနေရအများကြီးအခက်အခဲဖြစ်တဲ့အတခုရှိတယ်။နောက်တစ်ခုကဟိုရွာသားတွေကိုလော်အပေးခက်ကြတာလို့ရှိတယ
်။ဒါအပြင်စစ်တွေမျိုးနဲ့ရခိုင်ဒေသတွင်းအခြားမျိုးတွေမှာအစိုးရဝန်ထမ်းတွေတက္ကသိုလ်ဖွံ့ဖြိုးရေးပါတီကိုမဲပေးရမယ်ဆိုပြီးအတင်းအဓမ္မလုပ်နေကြောင်းစိုးစိုးကစစ်တွေမျိုးကံကဆိုပါတယ
်အခုလေဌာနဆိုင်ရာတွေကိုလေကြိုတင်မဲကောက်ပြီးတော့အဲဒီတက္ကသိုလ်ရေးပဲမဲပေးရမယ်ဆိုတော့ကြိုတင်မဲတွေကောက်လာတော့လောလောဆယ်ရှိနေတယ်အဲ့ဒါတော်တော်ကိုစုပွက်နေတယ်ဗျစစ်တွေမှာလေကျွန်တော်တို့သိထားသလောက်ကော်မရှင်စည်းရဲရဆိုလို့ရှိရင်ဘင်္ဂလီမဲပေးနိုင်တဲ့လူဆိုလို့ရှိရင်42ရာခိုင်နှုန်းလောက်ရှိတယ်ကျွန်တော်ရခိုင်က58ရာခိုင်နှုန်းလောက်ရှိတယ်ပေါ့နော်အဲ့တော့အဲ့ဘင်္ဂလီတွေအများစုကိုသူတို့ကဟိုယာယီတက်တက်ခံလက်မှတ်လာအဲ့ဒါတွေပေးပြီးတော့သူတို့ကစက္ကန့်ရေးပုံပင်ရမယ်စက္ကန့်ရေးပဲမဲပေးရမယ်ဆိုသူတို့ကဖျားပေးခံရတာရှိတယ
်အဲ့တော့ရွေးကောက်ပွဲအလွန်ကာလမှာရခိုင်တိုင်းသားဒေသတွင်လူအခွင့်အရေးချိုးဖောက်ခံရမှုအခြေအနေတိုးတက်လာနိုင်ဦးမှာလား AASYC ကကိုအောင်မင်းဦးနဲ့ရခိုင်မျိုးသမီးအစည်းအရုံးကဒေါ်စောမြရာဇာလင်းတို့ကအခုလိုပြောဆိုခဲ့ကြကြပါမှာခင်ဗျာ
ကျွန်တော်တို့အမြင်ကတော့ရေကောက်ပွဲအလွန်မှာလဲကောင်းလာမယ်လို့တော့ကျွန်တော်တို့မထင်ပါဘူးဘာလို့ဆိုတော့ဒီခိုင်ပြည်မှာကြတော့ကျွန်တော်တို့ဒီစီမံကိန်းတွေကအများကြီးရှိတယ်အဲ့ဒီစီမံကိန်းဒီအကြောင်းပဲသူတို့ကစစ်တပ်တွေကိုတွေးရှိလာတယ်ဆိုတော့လူခွင့်ရေးရှုဖောင်းမှုတွေကလည်းရေကောက်ပွဲအလံမှာလဲအဲ့ဒါတွေကတော့ဆစ်ရှင်နေမျိုးလို့ကျွန်တော်တို့ထင်တယ်အဓိကတော့ဟိုပါတိုက်ပြည်တစ်ခုကိုတည်ဆောက်နေတာကျတော့တိုင်းရင်းသားကောင်းဆောင်ပြီးတော့ကျွန်တော်တို့ဒီဒီမိုကရေစီအင်အားစုအခုလုပ်နေကြတဲ့လူတွေကအကုန်လုံးပါပြီးတော့ပေါ့နော်ကျွန်တော်စစ်မှန်တဲ့ဖြစ်နေငယ်တည်ဆောက်ရမယ်အဲ့လိုမျိုးမှလည်းဒီကျွန်တော်တိုင်းရင်းသားဒေသတွေမှာရောပမာပြည်ဒီပြည်မဟိုအဲ့လိုမျိုးအနေပေါ့နော်အဲ့လိုမျိုးညှိချလာမယ်လို့ကျွန်တော်တို့ထင်ပြီးကြည်တယ်လေ
အော်ကျမအမြင်အရဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲဟာဆိုလို့ရှိရင်ကျမတို့ပြည်သူလူထုတရားလုံးလုံးလောင်းနေတဲ့အဖြေကိုပေးမဲ့ရွေးကောက်ပွဲမဟုတ်ဘူး။ဆိုတော့ဒီရွေးကောက်ပွဲကရလာမဲ့အစိုးရဟာလည်းပဲကျမတို့ပြည်သူလူထုတွေအတွက်အကျိုးရှိအောင်လုပ်နိုင်မယ်လို့ကျမအနေနဲ့မယူဆဘူး။လူခွေရေးရှုဖောက်မှုတွေကထပ်ဖြစ်လာမယ်။အော်ဒီခိုင်ကြီးကနေပြီးတော့တက်လာမဲ့အစိုးရဟာဆိုလို့ရှိရင်လည်းပဲသူတို့တွေကိုပံ့ပိုးမဲ့အစိုးရသာဖြစ်လာလိမ့်မယ်လို့ကျမအနေနဲ့ချင်းချင်းလေးလေးမြင်ပါတယ်။
ဒီခန်းညွှန်ရတဲ့အတွက်အကျိုးရှိအောင်လုပ်နိုင်နေမယ်လို့ကျွန်မနေနဲ့မပြောလဲပါဘူး။ရွေးကောက်ပွဲအပြီးဖြစ်ပေါ်လာနိုင်မဲ့လူအခွင့်အရေးအခြေအနေတွေဟာအားရစရာမကောင်းဘူးလို့ရှုမြင်ခဲ့ကြပါပြီ။အဲဒီတော့ဘယ်အချိန်ကျမှလူအခွင့်အရေးချိုးဖောက်ခံရမှုတွေတည်တည်တာတာကြာဆင်းသွားမယ်ဆိုတာတအားမပြောနိုင်သေးပေမဲ့တိုင်းသားတွေဘက်ကတော့သူတို့ပေါ်လူအခွင့်အရေးချိုးဖောက်နေတဲ့အထောက်အထားတွေကို